အိန္ဒိယနိုင်ငံဘီဟာပြည်နယ်အတွင်းတနင်္ဂနွေနေ့ကဖြစ်ပွားခဲ့တဲ့ဗုဒ္ဓဂါယာဝင်းအတွင်းဘုံဆက်တိုက်ပောက်ကွဲမှုတွေအတွင်းဒဏ်ရာအပြင်းထန်ရခဲ့တဲ့မြန်မာနိုင်ငံသားစာတင်သားတန်ဃာတော်ရဲ့အခြေအနေဟာအရေးပေါ်ခွဲစိတ်ခံယူရမယ့်အနေအထားမှာရှိနေပါတယ်ဗုဒ္ဓဂါယာဘုံပောက်ကွဲမှုဟာဘာသာရေးတင်းမာမှုတွေရှိနေတဲ့အိန္ဒိယနိုင်ငံအတွင်းမှာဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားတဲ့နေရာတစ်ခုပေါ်မှာပထမအဦးဆုံးပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံခဲ့ရတဲ့လုပ်ရက်ဖြစ်တယ်လို့လည်းဆိုပါတယ်အသေးစိတ်ကိုမတ်စုမောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အိန္ဒိယနိုင်ငံအရှေ့ဘက်ဘီဟာပြည်နယ်ကကုလသမဂ္ဂပညာရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ဖြစ်တဲ့ UNESCO ကနေကမ္ဘာယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်သတ်မှတ်ထားတဲ့ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရာဗုဒ္ဓဂါယံဝင်းအတွင်းမှာဘုံးဆက်တိုက်ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်ဗုဒ္ဓဂါယာဝင်းဖွင့်ကားစားအချိန်တနင်္ဂနွေနေ့မနက်ပိုင်းမှာပဲဒီမဟာဘောဓိဖုန်ကြီးကျောင်းဝင်ထဲမှာပထမဆုံးဘုံလေးလုံးပောက်ကွဲမှုဖြစ်ခဲ့ပါတယ်။နောက်ဆက်တွဲအနီးအနားကဖုန်တော်ကြီးကျောင်းဝင်တစ်ခုတွင်မှသုံးလုံးဆက်တိုက်ပောက်ကွဲခဲ့တယ်လို့ညံတော်အမြင့်ပေ80ရှိတဲ့မဟာဘောဓိဇေဒီတော်အနီးအနားမှာလည်းနောက်ထပ်တစ်လုံးပောက်ကွဲခဲ့တာဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ဒီပောက်ကွဲမှုတွေအတွင်းမှာအဲ့ဒီမဟာဘောဓိပင်ရင်းနာမှာတရားထိုင်နေတဲ့မြမတန်ဃာတော်တပါးတိဘက်ဖုန်းတော်ကြီးတပါးအပါအဝင်၃ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေအနက်ကအပြင်းထန်ဆုံးဒဏ်ရာရခဲ့တဲ့မြမတန်ဃာတော်တပါးရဲ့အခြေအနေကတော့အသက်အန္တရာယ်စိုးရိမ်စရာအနေအထားမှမရှိတော့ဘူးလို့ကူညီဆောင်ရှောက်ပေးနေတဲ့တန်ဃာတော်တွေကဆိုပါတယ်။ဒါပေမဲ့ဘုံပေါက်ကွဲစဉ်ကပြင်းပြင်းထန်ထန်ရရှိခဲ့တဲ့ဒဏ်ရာတွေအတွက်အရေးပေါ်ခွဲစိတ်ကုသမှုခံယူရမယ့်အနေအထားမှာတော့ရှိတယ်လို့မဂရတက္ကသိုလ်ကစာသင်သားမြမယဟန်တော်အရှင်နန္ဒာစရိယာကမိန့်ပါတယ
်။ဒေါက်တာတွေပြောရတော့ဒီမှာဒဏ်ရာတွေကအများကြီးရှင်ဒဏ်ရာတွေကဒီရောင်မင်းရအမြင့်ပြမှန်တာတွေဒီဘုံသားတွေမှန်တာတွေခရချင်းမှာပြည်ပြည်စည်းဝင်သွင်းနေပါလေကတ်ဖို့အတွက်ခုံတွေပါချထားတာဟုတ်အဲ့ခုံတွေကနေပြောနေကျွဲပြောမှန်တာတွေပါတယ်အဲ့ဟာတွေကခွဲပြောကုတာမယ်ပေါ့ဒီဘုံမှန်တဲ့ဟာတွေအဓိကပဲပေါ့နော်ဘုံစားတွေမှန်တဲ့ဟာတွေကခွဲပြောကုတာမယ်အသာစားထိုးရမယ်ပုံစံရှိတယ်ပြဥစဉ်လို့တန်ခါဖွဲ့စည်းနေလို့တော့မရဘူးဒါပါလို့ဆိုနိုင်ငံတော်အချင်းချင်းပဲဆိုင်တယ်နိုင်ငံတော်အကြီးအကဲတွေနဲ့ပဲဆိုင်တာပေါ့နော်ဒီရန်တော်သူကလည်းတရားဝင်လာတဲ့တရားဝင်လာနေတာအိန္ဒိယအစိုးရနဲ့လည်းဆိုင်တယ်အိန္ဒိယအစိုးရမှလုပ်ပြရမယ်တောင်းဝင်လည်းရှိတယ်အဲဗမာအစိုးရနဲ့လည်းဆိုင်တယ
်ဗုဒ္ဓဂါယာမကရတန်ဃတက္ကသိုလ်တန်ဃစေယုံမှအခုစေကုသမှုခံယူနေတဲ့မြန်မာနိုင်ငံသားယဟန်တော်ရဲ့ဘွဲ့အမိကတော့အရှင်ဝိလာတက္ခဖြစ်ပြီးတိတိလင်္ကာနိုင်ငံဗုဒ္ဓတက္ကသိုလ်ကနေမဟာဘွဲ့ရယူပြီးတော့အခုအိန္ဒိယနိုင်ငံမကရတက္ကသိုလ်မှာပါရဂူဘွဲ့ယူဖို့တင်နန်းတက်နေတဲ့စာတင်သားဖြစ်ပါတယ်ဂျွန်လကုံမှာပဲစာမွေးဖြေဆိုဖို့ရှိနေတဲ့အတွက်သူ့ကျမ်းမာရေးဟာစိုးရိမ်စရာအနေအထားမှာရှိနေတယ်လို့အရှင်နန္ဒာစရိယာကမိန့်ပါတယ
်တိတိလင်္ကာနဲ့ကြောင်းလာတာဒီနေ့ကမှအမေဘွဲ့ရလာပြီအမေဘွဲ့ရလာပြီးတော့ဒီအိန္ဒိယမဂရယူနီဗာစီတီမှာသူကဒေါက်တာဘွဲ့လာချိန်တယ်အင်းဆွေကဒီလာကုန်လောက်ဆိုရင်နောက်လောက်ဆိုရင်ဖြေရမယ့်အချိန်တွေရှိတယ်သူ့ဘွဲ့ကဥယီလာတက်ကအသက်တော်28လောက်ရှိမယ်
အခုအချိန်မှာတော့အိန္ဒိယအစိုးရကဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာနဲ့ဗုဒ္ဓဘာသာဝင်တွေနေထိုင်တဲ့နေရာတွေနောက်ဘာသာရေးအဆောက်အဦတွေကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတယ်လို့သိရပါဗျ။ဗုဒ္ဓဘာသာဝင်အတွင်းဘုံပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပြီးမဂရတက္ကသိုလ်ကစာသင်သားယဟန်တော်တွေအရောက်သွားပြီးတော့ကူညီပေးခဲ့တဲ့အရှင်နန္ဒာစရိယာကပေါက်ကွဲမှုနဲ့ပတ်သက်ပြီးသူမြင်ရသမျှကိုမိန့်ပါတယ်
။ဘုံပေါက်ပြီးတော့9မိနစ်လောက်လို့ဆိုဦးဇင်းတို့ရောက်လာတော့ဘုံတွေပေါက်တယ်ဘုံတွေပေါက်တယ်ဆိုပြန်တယ်ဦးဇင်းတို့အထဲကိုဝင်ဝင်မပြေးတော့ဘူး။ဒီကလုံခြုံရေးတွေအကုန်ပိတ်လိုက်တာ။ပေါ်ပြောသူတို့အခုတန်ဖင်းရေးတွေလောက်ရတယ်ပေါ့နော်ကိုအဲ့ဘုံပေါက်တဲ့နေရာအခုဒီဒီပဲ့သွားတဲ့နေရာလေးကြီးကမပြင်ရသေးဘူးကြာ
အိန္ဒိယနိုင်ငံတွင်နှစ်ပေါင်း20ကျော်နေထိုင်လာခဲ့စဉ်အတွင်းမှာဒီလိုမျိုးဗုဒ္ဓဘာသာဝင်တွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုဟာပထမအဆုံးအချိန်ကြားဘူးတာဖြစ်ပြီးတော့ဒါဟာမြန်မာနိုင်ငံတွင်ပြီးခဲ့တဲ့လတွေကဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ဆက်တွဲအကျိုးရလဒ်ဖြစ်နိုင်တယ်လို့အိန္ဒိယနိုင်ငံ New Delhi ကဦးကျော်တန်ကသုံးသပ်ပါတယ
်ဒီအိန္ဒိယသတင်းစာတွေကတော့ဗမာပြည်နဲ့ဆက်ဆက်ပြီးတော့ဖြစ်တယ်လို့ကိုသူကအတိအလင်းရေးနေတယ်ဗျာကျွန်တော်လည်းအဲ့လိုပဲယူဆပါတယ်မှန်ပါတယ်ဆိုတော့ဗမာပြည်တွေကဖြစ်တဲ့အဲဆိုတော့သူတို့ဒါဗမာမချစ်တဲ့ပြဿနာကဒီဘက်မှာရှိတဲ့လူတွေမှာလည်းတော့တဲအောင်မရှိကြဆိုတော့အမှန်ပဲကျွန်တော်အခုတော့ဒီဟာကကျွန်တော်ဗမာပြည်မှာဖြစ်တဲ့ဗုဒ္ဓဘာသာတွေကဒါသူတို့မွတ်စလင်တွေကိုနှိမ်နင်းနေပါညာဆိုတဲ့အပေါ်မှာဖိနှိပ်တယ်ဆိုတဲ့အပေါ်မှာလက်တုံပြန်လာလို့ဒါသူတို့ပြောတာပဲဒါအခုနောက်ပြောတယ်ကျွန်တော်ပြောတယ်ဒီပါလေဟိုဒါအိန္ဒိယမူချာဟိဒင်အခွဲဆိုတာရှိတယ်
ဒီကနေ့တနင်္လာနေ့မှာတော့ဗုဒ္ဓဂါယဝင်းအတွင်းမှာရှိတဲ့မဂရတက္ကသိုလ်မှာဒီလိုအကြမ်းဖက်ဘုံပေါက်ကွဲမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတစ်ခုဖြစ်ခဲ့ပြီးတော့မဟာဘောဓိပင်ရင်းနာမှာလည်းငြိမ်းချမ်းရေးအတွက်ဝတ်ပြုဆုတောင်းပွဲတွေကျင်းပပြုလုပ်ခဲ့ပါတယ်ရှင်